2020ထွေထွေရွေးကောက်ပွဲကနအုမဲရလက်တွေရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာအစိုးရဖွဲ့နိုင်တဲ့အနေအထားမှာရှိနေပြီလို့ပါတီတာဝန်ရှိသူကပြောဆိုထားတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဖြစ်သူဒေါအောင်ဆန်းစုကြည်အပါအဝင်ပြိုင်ပွဲဝင်ကိုယ်စားလှယ်အများစုရဲ့မဲရလက်အခြေအနေဟာတခြားပါတီတွေထက်အသာစီးရနေတဲ့အခြေအနေမှာရှိနေတာပါ။ဒီကနေ့ညနေပိုင်းအချိန်အထိရရှိထားတဲ့မဲရလက်တွေအရဆိုရင် NLD ပါတီဟာလာမယ့်အစိုးရတက်တန်းအတွက်ဦးဆောင်နိုင်တဲ့အခြေအနေမှာရှိနေပြီးပြီးခဲ့တဲ့2015ရောင်းကရလက်ကိုချုပ်လွန်နိုင်မှုမှတ်ဆထားတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်က VOA ကိုပြောပါတယ
်။အစိုးရကဖွဲ့ဖို့လိုအပ်တဲ့322ဦးပြည်ထောင်စုလွှတ်တော်နေရာတော့ကျော်သွားပါပြီ။ကျွန်တော်တို့390ဟိုတော့တာကျော်2015တုန်းကရလက်ပေါ့။ဒါဟိုပါထပ်ကျော်နိုင်မယ်လို့ကျွန်တော်ကတော့အခုတော့မှန်းထားတယ်။ဒါပေမဲ့အတိအကျတော့ကျွန်တော်တို့မပြောနိုင်ဘူးပေါ့
။တနင်္ဂနွေလုံးအတိုင်းအတာနဲ့ NLD ပါတီကနေဝင်ရောက်ရှင်မြိုင်လူကိုစေလောင်းဦးရေစုစုပေါင်း1132ဦးရှိပါတယ်။ဒီနေ့မှာပထမဆုံးဝင်ရောက်ရှင်နိုင်ဝင်ရတဲ့ဘာသာခြားပါတီဝင်တွေလည်းပြိုင်မဲ့ကိုလေလောင်းတွေကိုအနိုင်ရရှိခဲ့တဲ့အနေအထားမှာရှိနေတာပါ။NLD ပါတီရဲ့ဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်ကတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာကိုကော်မှုမျိုးနယ်ကနေဝင်ရောက်ရှင်နိုင်ခဲ့တာမင်းကြီးအတွက်အပြတ်အသတ်နဲ့အနိုင်ရရှိခဲ့တဲ့အကြောင်းကော်မှုမျိုးနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌဦးထင်အောင်ကပြောပါတယ
်။အမဲစံကဒေကွင်းရှိတဲ့လူ6900လုံးနဲ့700ကျော်ရှိတဲ့အိုင်ကားတွေမှာတော့6400ကျော်ရတာပေါ့။
ဒေါအောင်ဆန်းစုကြည်နဲ့အတူကော်မှုမျိုးနယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာကိုအဓိကကြိုင်မဲ့ဖြစ်တဲ့ပြည်ထောင်စုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်စုစုပေါင်း9ဦးဝင်ရောက်ရှင်မြိုင်ခဲ့ကြတာပါ။2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်သူတွေကအနိုင်ရပါတီနဲ့ကိုယ်စားလှယ်အမည်စီးရင်တွေကိုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်နေတုန်းဖြစ်ပြီးဘကိုးတိုင်းတစ်တိုင်းလုံးမှာ NLD ပါတီတစ်ခုတည်းကသာတိုင်းလုံးချုပ်အနိုင်ရရှိရဲဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တော့ဘကိုးတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးအောင်မြင့်ကအတည်မပြုသေးပါဘူး။ဒီကနေ့ညနေပိုင်းအချိန်အထိတော့ပဲခူးတိုင်းတွေကအုတ်တွင်းမြို့နယ်ရဲ့စည်ရင်သာရောက်ရှိပြီးအနိုင်ရပါတီကိုအတည်ပြုနိုင်သေးတယ်လို့သူကဆိုပါတယ်
။ကျွန်တော်တို့ကအတည်ပြုပြီးတော့မထုတ်ပြန်သေးဘူး။တိုင်းလုံးကျွတ်နိုင်တယ်ပြုတယ်ဆိုတာအပြင်ကသူတို့ကတော့သူတို့ပေါက်သွားပြီးတော့လည်းဖြစ်တဲ့ခါကျွန်တော်တို့ကအုတ်တွင်းတစ်ခုတော့ထုတ်ပြီးပြီ။အုတ်တွင်းရဲ့အချိန်များကို NLD ပါတီကကုန်နိုင်တယ်။ကျွန်တော်တို့ရှိမြို့နယ်တွေကစည်ရင်တွေသူတို့အခုချုပ်ကြတော့တော်တော်များများချုပ်နေကြတော့မရောက်သေးဘူးကျွန်တော်ရှိရော။
သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကစီရင်အတည်ပြုပေးနိုင်သေးပေမဲ့အနာရပါတီ NLD ရဲ့ဒီကနေ့နေ့လယ်ပိုင်းထုတ်ပြန်ချက်တွေအရတော့ဘကိုးတိုင်းအတွင်းကမြို့နယ်၅ခုမှာအနာရရှိခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စီရင်တဲ့အနာရရှိခဲ့တဲ့မဲရလက်တွေကိုအတည်ပြုထုတ်ပြန်ထားပြီးဖြစ်ပါတယ်။တနင်္ဂနွေနေ့တော့ကရှင်းပါတယ်အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်နိုင်ခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်လောင်းဦးရေစုစုပေါင်း9639ဦးရှိခဲ့ပြီးဆန္ဒမဲပေးခဲ့ကြသူတွေကတော့38တန်းကျော်ရှိခဲ့ပါတယ်ရှင်။နိုင်ရရှိခဲ့တဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စီးရင်တဲ့မင်းရလက်တွေကိုတော့အခုထိရတွေ့နေကြတော့ဖြစ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့သိရှိနိုင်မှုကတော့ဆောင်းဆိုင်နေကြတော့ပဲဖြစ်ပါလိမ့်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။